မြန်မာနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တဲ့ပုတ်ရဟမင်းကြီး Francis ဟာအခုအခါမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးစနေနေ့အထိဆက်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေစဉ်တွင်ပုတ်ရဟမင်းကြီးဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းနေကြပေမဲ့ဒုက္ခသည်တွေရှိနေတဲ့နေဆက်ဒေသကိုတော့တွားရောက်မှာမဟုတ်ပါဘူး။ဒီခီးစဉ်ဟာပြီးခဲ့တဲ့ဩဂုတ်လမြန်မာနိုင်ငံအနောက်ဘက်ဒေသမှာပြည်ပခန့်တွေမဖြစ်ခင်ကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်။အခုခီးစဉ်ရဲ့အကျိုးသက်ရောက်မှုပုံစံကိုကြည့်ရတာစကလုံးအသုံးအနှုန်းတစ်ခုကြောင့်မေးခွန်းထုတ်စီရဖြစ်နေတဲ့အကြောင်း VOA သတင်းတောက် Steve Reddish သတင်းပေးပို့ထားတာကိုကိုရင်နိုင်ပြောပြပေးမှာဖြစ်ပါတယ်ရှင်
။ပုံရမ်းမင်းကြီး Francis ဟာသူ့ရဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာတန်တမာရေးအကြက်တဲရင်နဲ့ရင်ဆိုင်ခဲ့ရပါတယ်။ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့ American တို့ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့ပြောနေတဲ့ပြဿနာကိုမိမောင်းထိုးပြနိုင်မှုစ조사နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလဲရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့မိအောင်ရှောင်ရှားသွားခဲ့ပါတယ
်
ဒီလိုဆိုရင်ဇာဂျက်တကြီးကိုနိုင်ငံတကာတိုင်းဝိုင်းအနေနဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ဖြည့်ရှင်းဖို့တိတ်ရေးကြီးပါတယ
်ပြီးခဲ့တဲ့ဩဂတ်လတုန်းကပုံဟမင်းကြီး Francis ကကျွန်တော်ရဲ့ရိုဟင်ဂျာကြီးကိုမောင်နှမတွေဆိုတဲ့စကားလုံးကိုအတုံးပြုခဲ့ပြီးမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကနေပြည်တော်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းမှာတော့ပုံဟမင်းကြီးဟာရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့သွားပဲတိုင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာဝင်တွေအားလုံးပါဝင်နိုင်အတွက်ကိုပဲရေဝူရသဘောမျိုးမေတ္တာရက်ခံသွားခဲ့ပါတယ
်ဒီဖွန်တိုရိုဒယ်မီယန်မာ
မြန်မာနိုင်ငံရဲ့အနာဂတ်ငြိမ်းချမ်းမှုရှိရပါမယ်။ဒီငြိမ်းချမ်းမှုဟာလူမှုအဖွဲ့အစည်းတိုင်းရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးကိုလေးစားမှုပေါ်မှာအခြေခံတဲ့တိုင်းရင်းသားမျိုးနွယ်စုတစ်ခုချင်းစီရဲ့ကိုယ်ပိုင်ဝိသေသလက္ခဏာတွေအပေါ်လေးစားတဲ့တရားဥပဒေစိုးမိုးရေးကိုလေးစားတဲ့လူသားအားလုံးရဲ့ကောင်းကျိုးကိုတရားဝင်ဖော်ဆောင်နိုင်မှုအတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစံတန်ဖိုးတွေကိုလေးစားမှုပေါ်မှာအခြေခံတဲ့ငြိမ်းချမ်းရေးဖြစ်ရပါမယ်။
ပုံရမင်းကြီး Francis အနေနဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုတာဒါမှမဟုတ်ဒီပြဿနာနဲ့ပတ်သက်ပြီးတိုက်ရိုက်ပြောကြမယ်ဆိုရင်မြန်မာနိုင်ငံကခရစ်ယာန်တွေအပေါ်မှာတံမြန်ကျိုးဆက်တွေရှိလာမှာကိုမြန်မာကက်သလစ်ဘာသာရေးခေါင်းဆောင်တွေကစိုးရိမ်နေကြပြီးဒီလိုရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးမပြုဖို့အကြံပေးခဲ့တာကိုပုံရမင်းကြီးကလက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတုံ့ပြန်မှုတွေကလည်းအမျိုးမျိုးပါဗာတီကန်ပြောခွင့်ရ Greg Buck ကတော့ပုံရမင်းကြီးမြန်မာနိုင်ငံကိုတွားရောက်တာဟာဘောင်ကူးဆက်ဆံရေးတွေလုပ်နိုင်မှုအတွက်ဖြစ်တယ်လို့ပြောပါတယ
်။ I find it really hard.to think that the moral authority of the
ပုံရဟမင်းကြီးရဲ့တိတ်ခါတမာရီတွေတစုံတရာထိခိုက်ကြဆင်းသွားတယ်လို့တော့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရဝန်ထမ်းတူဖြစ်တဲ့ Mostaq Ahmed အပါအဝင်တချို့လူတွေကတော့ပုံရဟမင်းကြီးဟာအခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့မြင်နေကြပါတယ
်။ The Pope did not raise the issue during his
ပုံရဟမင်းကြီးဟာသူမြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်အတွင်းဒီကိစ္စကိုမပြောခဲ့ပါဘူး။တကယ်လို့သာပုံရဟမင်းကြီးနှိမ့်ပတ်နှိမ့်ဆက်ခံခဲ့ရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးပြောခဲ့ရင်တော့သူ့အနေနဲ့မှန်တာကိုလုံနိုင်ခဲ့မှာပါ။အ
မေရိကန်အထက်လွှတ်တော်မှဒစ်ဒါဗန်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပုံရဟမင်းကြီးမတွားခင်ကပဲတွားခဲ့တာဖြစ်ပါတယ်။ဒီကိစ္စဟာပုံရဟမင်းကြီးအနေနဲ့ဆုံးဖြတ်ရခက်ခဲစေတယ်လို့သူက VOE ကိုပြောပါတယ
်။ Perhaps he was trying to be a little tactful and helpful in avoiding the use of this controversy.
ဒီလိုအငင်းပွားပွဲရအသုံးနှုန်းကိုသုံးဖို့ပါပါနဲ့နဲ့ရှောင်ကျဉ်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။အဆုံးတနည်းမှာတော့သူအခုလိုရောက်လာတဲ့အတွက်ဒီဒုက္ခသည်တွေရဲ့ဘဝတွေပိုကောင်းလာပါလိမ့်မယ်ကျွန်တော်ကတော့မဝေဖန်ချင်ပါဘူ
းမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မှာရှိတဲ့အမုန်းတရားဟာသူ့အဆိုအရတော့အနောက်နိုင်ငံသားတွေအတွက်လက်ခံနိုင်ဖို့ခက်ခဲတဲ့အရာတစ်ခုဖြစ်တယ်လို့ဒါဗန်ကပြောကြလိုက်ပြီးသူ့အနေနဲ့ကတော့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ရည်တည်ပေးနေခြင်းလဲလို့ပြောပါတယ
် Could she personally change itIt's unlikely. She has no power to personally.
တူမအနေနဲ့ဒီကိစ္စကိုပြောင်းလဲနိုင်မလား။စိတ်တော့မဖြစ်နိုင်ပါဘူး။တူမကိုယ်တိုင်လည်းဒါကိုပြောင်းနိုင်စမ်းမရှိပါဘူး။ဒါပေမဲ့တူမအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပိုပြီးပြောတင်တယ်၊လှုပ်တင်တယ်လို့ထင်လားဆိုရင်တော့တူမအနေနဲ့အခုထက်ပိုလှုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်
။စကလုံးအသုံးအနှုန်းတစ်ခုကြောင့်မုံတရားတွေပိုပြီးပွားလာမှာကိုစိုးရိမ်တဲ့အတွက်ကမ္ဘာကောင်းဆောင်တို့ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပုံရဟမင်းကြီးတို့နှစ်ယောက်စလုံးဟာနှုတ်ဆက်နေပုံရတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။